ယူကရိန်းနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့စင်ဖယ်ရိုပိုမှာရုရှားလိုလားတဲ့အုပ်စုတွေနဲ့အနောက်အုပ်စုလိုလားတဲ့ဂျာပြအစိုးရကိုထောက်ခံသူတွေအကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်နေပါတယ်။ခရီးမီးယန်းပြည်နယ်မြို့တော်ကကွင်းပြင်မှာစန့်ကျင်ဘဲနှစ်ဖွဲ့အကြားအပြန်အလှန်အော်ဟစ်ပြီးတော့ဂဲရင်နဲ့ပစ်ပေါက်ကြတာမှာတချို့ကောင်းမှဂဲမှန်ပြီးသူတွေထွက်နေတာကိုတွေ့ရပါတယ်။ခရီးမီးယန်းကျွန်းဆွယ်ဒေသမှာနေထိုင်သူအများစုဟာရုရှားအစိုးရကိုထောက်ခံသူတွေဖြစ်ပေမဲ့ရုရှားကိုစန့်ကျင်တဲ့လူနည်းစုတာတာတွေလည်းဒီဒေသမှာနေထိုင်နေကြတာဖြစ်ပါတယ်။အခုချိန်မှာတော့လူဦးရေ46သန်းရှိတဲ့ယူကရိန်းနိုင်ငံဟာရုရှားလိုလားတဲ့အရှိတ်အဝါချမ်းနဲ့EU လိုလာတဲ့အနောက်ဖက်ချမ်းဆိုပြီးတော့တိုင်းပြည်နှစ်ချမ်းခွဲမဲ့အရေးအတွက်စိုးရိမ်ပူပန်နေကြတယ်လို့ဆိုပါတယ်ဒီတော့တွင်ယူကရိန်းမှာရုရှားလိုလာတဲ့သမ္မတဗီတာယာနူကိုဗစ်ပြုတ်ကျသွားပြီးတဲ့နောက်ပိုင်းတိုင်းပြည်အတွင်းအရှေ့ပိုင်းအနောက်ပိုင်းနှစ်ချမ်းခွဲပြမဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရတယ်ဆိုတာမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့ကပြောလိုက်ပါတယ်ယူကရိန်းနိုင်ငံမှာညီညွတ်ရေးအစိုးရဖွဲ့စည်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အင်္ဂါနေ့မှာတွေ့ဆုံပြီးဗြိတိရှ်နိုင်ငံသားရေးဝန်ကြီးဝီလျံဟေ့ကပြောပါတယ်ယူကရိန်းနိုင်ငံကနိုင်ငံရေးပဋိပက္ခတွေဟာ CA ခေတ္တကအရှိအနောက်အုပ်စုတွေကွဲပြားနေမှုနဲ့တူညီတယ်ဆိုတဲ့ပြောဆိုမှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပေးချလိုက်ပါတယ်